မြန်မာနိုင်ငံတဝမ်းမုတ်တုံလေးဆက်လက်အားကောင်းနေတဲ့အတွက်ရန်ကုန်အပါအဝင်ပြည်내နဲ့တိုင်းအတော်များများမှာမိုးများပြီးတော့ရေကြီးရေရှမ်းဖြစ်နေတာကြောင့်မြေပြိုကျမှုအန္တရာယ်ကိုအထူးသတိထားကြဖို့မိုးလေဝသပညာရှင်ကသတိပေးလိုက်ပါတယ်။ဒီအထက်ရန်ကုန်မြို့မှာတော့မိုးကြီးပြီးရေရှမ်းတဲ့တန်းအတော်ဆူဆူဝါးဝါးခံလိုက်ရတာဟာစီကမ်းမဲ့အမိုက်ဆွန့်ပစ်မှုတွေနဲ့စနစ်ကျတဲ့ရေစည်းရေလာစနစ်မရှိတာကြောင့်ဖြစ်တဲ့အတွက်စနစ်ကျတဲ့မြို့ပြန့်စီမံကိန်းစနစ်ကိုစီမံကိန်းချပြီးတော့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြပညာရှင်ကအကြံပြုပါတယ်။အသေးစိတ်ကိုတော့မဆူပုံကတင်ပြထားပါရဲ့ရှင်
ဟုတ်ပါတယ်မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့ထုတ်ပြန်ချက်အရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတွေမှာမုတ်တုံလေအားကောင်းနေတဲ့အတွက်ရန်ကုန်တိုင်းပါဝင်မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းတော်များများမှာမိုးသည်ထန်စွာဇက်တိုက်ရွာသွန်းနိုင်ခြေရှိပါတယ်ဒီနှစ်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့မုတ်တုံမိုးအတော်လေးအားကောင်းမဲ့နှစ်ဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုမိုးတုံကလောလောဆယ်မှာတောင်ပိုင်းမှာအားကောင်းနေတာဒီတစ်ပတ်ကျတော့သူအပေါ်ကိုပြန်တက်လာမယ်ဆိုတော့ဒီတစ်ပတ်လုံးကိုမြောက်ပိုင်းဆုံးကချင်းနောက်ကလွဲရင်တော့တပီလုံးမိုးရဖို့ရှိတယ်။နောက်ကျော်လာတလာလုံးပေါ်ကမိုးရွာသွန်းမှုကလည်းဒီကချင်းနဲ့တနင်္လာရွာလွဲရင်တပီလုံးကရွာသွန်းမြဲတဲ့ပုံပဲ။ဒီနေ့ကမိုးကောင်းမဲ့နေ့လို့ဖြေထွက်နေကြဗျာ။နော်ကျော်လာကျော်လိုင်းလာဩဂုတ်လစက်တင်ဘာလပမာလုံးတော့မိုးမိုးလည်းမွန်အောင်သုံးခုလုံးကရွာသွန်းမြဲတဲ့ပုံမဲ့လို့ဖြေထွက်တယ်ကြွ။ဒီနေ့ကတော့မိုးကောင်းပြီးတော့ရေကြီးတဲ့အန္တရာယ်ကိုတော့တော်တော်သတိထားမယ်နေ့လို့ကျွန်တော်ပြောချင်ပါတယ်။
အခုလိုမုတ်တုံမိုးတီးထန်စွာရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းတာမြေပြိုကျမှုအန္တရာယ်တွေကိုအထူးသတိထားရမယ်လို့ဦးထွန်းလင်းကသတိပေးပြောဆိုပါရယ်
။တနင်္ဂနွေလုံးမှာမိုးကသူ့ဒေတာအလိုက်အသီးသီးရှိတဲ့ normal တွေနဲ့ကြော်မဲလို့အဖြေထွက်ပြပါတယ်။ချင်းတို့ကျွန်တော်တို့ရှမ်းတို့ကချင်းတို့စကိုင်းတဲ့ဒါတွေကအစဉ်လာရမြေပြိုတတ်တဲ့သဘာဝရှိတော့အဲ့ဒီဒေတာမှာနေတိုင်းတဲ့လူတွေကမိုးလေဝသတရင်ကိုနားဆွင့်ပြီးတော့ဒါတောင်ကြချောင်းရေရဲ့မြေပြိုတာရဲ့အနေပိုင်းမှာဆိုရင်ဒီဖုံးမနာရဲ့ဒါတွေတတိထားဖို့လိုပါတယ်။ခြုံပြောရရင်တော့ဒီမိုးတွင်တင်းလုံးရှိချောက်သဘာဝဘေးရန်နဲ့နံပါတ်1ဥသာဘေးကတော့ရေကြီးရဲ့အန္တရာယ်ပါပဲ။နံပါတ်2ကတော့မြေပြိုတာနဲ့တောင်ကြားချောင်းရေကြောင့်အနေပိုင်းတွေရေမြုပ်တာဒါကိုကျွန်တော်တို့အထူးကြည့်ရပါလိမ့်မယ်
။ရန်ကုန်မြို့မှာတော့တနင်္ဂနွေနေ့တုန်းကမိုးသီးထန်စွာရွာသွန်းမှုကြောင့်မြို့နေရတော်တော်များများမှာမကြုံစဘူးရေကြီးရေရှမ်းတဲ့ဒဏ်ကိုဆူဆူဝါးဝါခံလိုက်ရပါတယ်။ဒီလိုဆိုးဝါးတဲ့ရေကြီးရေရှမ်းတာမျိုးမဖြစ်အောင်ခင်မီစနစ်ကြတဲ့မြို့ပြစီမံကိန်းစနစ်ကိုရေရှည်စီမံကိန်းချပြီးတော့တက်ဆိုင်တဲ့တာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်တင်တယ်လို့လည်းမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကအကြံပြုပါဗျာ။
ကျွန်တော်တို့ကဘာလို့တင်တယ်လဲလို့ပြောလို့ရှိရင်ဒီကိစ္စကြီးကနော်အခုနှစ်ပေါင်းများစွာပေါ့နော်လွတ်လပ်ရပြီးတဲ့ကကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရေမြောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းနေစနစ်ဒီဆက်မရှိခဲ့ဘူးခင်ဗျာရေရှည်အားဖြင့်ကျွန်တော်တို့ဒီတစ်မျိုးလုံးကိုစီမံကိန်းချပြီးတော့နော်ဒီမျိုးကိုအခုလက်ရှိအခြေအနေဘယ်လိုရှိသလဲနောက်ဘယ်ဘက်ကိုတိုးချက်ကြမလဲတိုးချက်လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲအဲ့အရာနဲ့ပေါင်းပြီးတော့ရေပေးစနစ်ဒီရေမြောင်းစနစ်ဒီမိန်လာစနစ်ဒီလျှက်စစ်စနစ်ဒီကိုရေရှည်စီမံကိန်းကြီးရေးဆွဲဖို့လိုအပ်နေတယ်။အဲ့လိုမလုပ်ဘဲနဲ့အခုကဟာဟိုကရေကြီးလို့ဒီကနေပိတ်လိုက်တယ်ဒီကရေကြီးလို့ဟိုကနေပိတ်လိုက်တယ်ဆိုရင်တော့ဘာဖြစ်မလဲဆိုရင်တနေရာမှာတချို့မြို့နယ်တွေမှာဟိုကပိတ်ဒီကပိတ်ပိတ်လို့နည်းနည်းလေးတက်တာလာတာရှိရှိရှိမယ်။တခြားမြို့နယ်တွေမှာပုံပြီးတိုးလာတာလို့ပုံပြီးစိုးသွားတာလို့ဖြစ်လိမ့်မယ်။အဲ့တော့ဒီမြို့ပြစီမံကိန်းနဲ့လည်းတွဲပြီးတော့တခါတည်းမိန်လာစီမံကိန်းရေပေးစီမံကိန်းလျှက်စစ်စီမံကိန်းလမ်းပတ်ဆက်သွယ်ရေးတည်ပို့ဆောင်ရေးအဲ့လိုပေါင်းပြီးတော့ကျွန်တော်တို့ခေါ်တာတော့ comprehensive planning လို့ခေါ်တာ best of စီမံကိန်းပေါ့နော်အဲ့ဒီလိုလုပ်ကြလို့ရှိရင်တော့အခုချက်ချင်းကြီးမှလို့မဟုတ်လို့တော့မရဘူးနဲ့နောက်9နှစ်10နှစ်လောက်ဆိုရင်တော့ချင်းရေးအကောင့်တွေပေါ်ရင်တော့တက်တာလာလေးဖြစ်ကြလိမ့်မယ်လို့ဒီလိုပဲပြောမယ
်။မနေ့တနင်္ဂနွေနေ့တော့ကရန်ကုန်မြို့တွင်ကားလမ်းမတွေပေါ်မှာရေရှမ်းခဲ့တဲ့အဖြစ်တွေကြောင့်ခီးသွွားပြည်သူတွေရန်ကုန်မြို့ကနေခီးသွွားလာရင်အတော်လေးအခက်အခဲဖြစ်ခဲ့ရတဲ့အခြေအနေကိုလည်းရန်ကုန်မြို့ကတူဖြစ်တဲ့မတ်ဤဆွေမြတ်ကအခုလိုပြောပြပါဗျာ
။မိရမိုးအကုန်လုံးရွာလိုက်တဲ့အခါကျတော့အစုပြီးရွာလိုက်တော့ဖြစ်သွားတဲ့သဘောမျိုးပေါ့။အဲ့တော့အဓိကမြောင်းနေအမိုက်မြောင်းနေတဲ့မှာအမိုက်တွေပိတ်တာနေပြီးတော့စပြီးတော့ဒီမြောင်းနေစနစ်ကမထိမ့်သိမ့်တဲ့အခါကျတော့မြောင်းနေပိတ်ပြီးတော့ရေရှမ်းတက်လာပေါ့ပြီးတော့မနေ့ကတော့ဒီရလေတဲ့အာအဲ့ဒီဟာနဲ့တိုက်ဆိုင်ရောကတော့အကုန်လုံးပြန်တက်သွားပြီ။ဒီနေ့မနေ့တော့အကုန်ကြီးပြန်ကြသွားပြီ
။မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနရဲ့အချိန်နဲ့တပြေးညီထုတ်ပြန်ချက်တွေအရာကတော့ရန်ကုန်မြို့နဲ့အနီးတစ်ဝိုက်မှာမိုးသီးထန်စွာထစ်ချုံရွာနိုင်ပြီးရွာရံရုံပြည့်ဖြစ်ပါတယ်။အလားတူမန္တလေးနဲ့နေပြည်တော်အနီးတစ်ဝိုက်တွေမှာလည်းနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပြီးရွာရံရုံပြည့်ပါတယ်။နောက်ဒီမိုးလေဝသရဲ့နောက်နှစ်ရက်အထိခန့်မှန်းချက်ကတော့ပဲခူးအေယာဝတီရန်ကုန်တနင်္လာမြို့ပြည်နဲ့ရခိုင်ပြည်နယ်ကယားနယ်ကရင်ပြည်နယ်စကိုင်းတိုင်းမကွေးနေပြည်တော်မန္တလေးချင်းနဲ့ရှမ်းပြည် ဒီနေရီမှာမိုးထစ်ချုံရွာနိုင်ပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရဲရာနှုန်းပြဖြစ်တယ်လို့လည်းဆိုထားပါတယ်ရှင်။